မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ခံနေရတာအဆုံးသတ်ရေးအတွက်ကမ္ဘာ့ခေါင်းဆောင်တွေအနေနဲ့ဝိုင်းဝန်းတောင်းဆိုပေးကြဖို့2014ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ပါကစ္စတန်နိုင်ငံသူမလာလာယူဆက်ဇိုင်းကတင်းလာနေကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေအပေါ်လူမဆန်စွာဖိနှိပ်ညှဉ်းပန်းနေတာတွေရပ်တန့်ဖို့အတွက်မြန်မာအစိုးရခေါင်းဆောင်တွေကိုတောင်းဆိုကြောင်းကမ္ဘာ့အတိုင်းဝိုင်းကလည်းဝိုင်းဝန်းတက်တွန်းကြဖို့အသက်18နှစ်အရွယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကတောင်းဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရိုဟင်ဂျာတွေအနေနဲ့သူတို့မွေးဖွားတဲ့တိုင်းပြည်အတွင်းနေပေါင်းများစွာနေထိုင်လာခဲ့ပြီးတဲ့နောက်အဲ့ဒီနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ရှိကြောင်းသူတို့အနေနဲ့တန်းတူအခွင့်အရေးရတဲ့ကြောင်းသူတို့အနေနဲ့လဲကျန်သူတွေအားလုံးနီးတူကွန်တိတ်ခါရှိစွာလေးလေးစားစားဆက်ဆံခံရတဲ့ကြောင်းဒီကနေ့ကစပြီးနေ့စဉ်ရိုဟင်ဂျာတွေနဲ့အတူသူအနေနဲ့ရပ်တည်ကြောင်းကျန်တဲ့သူတွေအားလုံးလဲအလားတူလှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာတွေဟာမကြသေးခင်ကမြန်မာအစိုးရရဲ့ဖိနှိပ်မှုအောက်ကနေလွတ်မြောက်ဖို့အတွက်အိမ်နီးချင်းနိုင်ငံတွေကိုလစ်စီးပြေဒုက္ခသည်တွေအဖြစ်လူမောင်ခိုကုသူတွေကတစ်ဆင့်ထွက်ပြေးဖို့ကြိုးစားကြရမှာပင်လယ်ပြင်မှာဆက်လေတွေပေါ်မှာဆွန့်ပစ်ခြင်းခံရတဲ့အတွက်နိုင်ငံတကာရဲ့စိုးရိမ်မခင်ဖြစ်မှုတွေတိုးလာကြတာဖြစ်ပါတယ်။မကြသေးခင်ကနော်ဝေနိုင်ငံမှာကျင်းပခဲ့တဲ့ညီလာခံတစ်ခုအတွင်းမှာလည်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့ဖုန်တော်ကြီးဒက်စမွန်တူတူနဲ့အိုင်ယာလန်နိုင်ငံသူမာရီယာမက်ဂွိုင်ယာတို့ကလည်းရိုဟင်ဂျာတွေကိုမြန်မာနိုင်ငံသားအဖြစ်ခံယူခွင့်ပြုဖို့တိုက်တွန်းခဲ့ကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာတွေကိုဘင်္ဂါလီတွေအဖြစ်သတ်မှတ်ပြီးယာယီနိုင်ငံသားလက်မှတ်ပြန်လည်အနှံထားသူတွေအတွက်အခုလအတွင်းနိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။